မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေနဲ့သေဆုံးသူတွေတိုးလာနေတာကြောင့်သွာလာနေထိုင်မှုတွေကိုအထူးဂရုစိုက်သတိထားကြဖို့ကျန်းမာရေးပညာရှင်တွေထပ်မံသတိပေးနေကြတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့မွန်းလွဲပိုင်းအထိထုတ်ပြန်ချက်တွေအရနောက်ထပ်သေဆုံးသူ9ဦးအပါအဝင်စုစုပေါင်း68ဦးနဲ့ရောဂါကူးစက်ခံရသူ4200ကျော်ရှိနေပါတယ်။ဒါဟာဆိုရင်တလားလောက်အချိန်အတွင်းသေဆုံးသူ60ကျော်နဲ့ကူးစက်မှု4000လောက်တိုးလာတာပါ။ဒီလိုကူးစက်မှုတွေနဲ့သေဆုံးမှုတွေတိတိတတ်တတ်တိုးလာနေတာကြောင့်ယောဂကူးစက်မှုကာဝေးရေးလမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာကြဖို့ပိုအရေးကြီးလာနေပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
်။ကျွန်တော်တို့တွေကအလို့ကင်ကြောင်ပဲဖြစ်စီဟိုစကားပြောတဲ့အခါပဲဖြစ်စီပေါ့နော်။သူက new normal ဆိုတာတကယ်ကြောင်တော့မလွယ်ဘူးလေ။ old normal ဆိုတာငငယ်လေးကတစ်တလုံးလောက်လာတာအခုမှ new normal လောက်လာဆိုတော့ပေးရလို့ပဲဖြစ်စီပေါ့နော်စိတ်လို့ကြည့်လို့ပဲဖြစ်စီတူးနဲ့တူးနီးနီးကပ်ကပ်ဖြစ်သွားတဲ့အပိုင်းတွေအများကြီးရှိရပေါ့နော်အဲအဲ့လိုဖြစ်ခဲ့ရင်လည်းဒါအတယောက်နဲ့တယောက်အချင်းချင်းသတိပေးဖို့လိုတယ်ပေါ့နော်အင်းကတယောက်ပြင်ထွက်တော့မယ်ဆိုရင်လည်းအဲမက်ဆေးတော့တတ်သွားပါလက်တန့်စီလည်းခဏခဏသုံးပါပေါ့နော်ဆက်ပြနေရေသုံးပြူလိုက်ရင်လည်းစက္ကန့်20ကျောင်းဆေးပါပြန်ဝင်လာခဲ့ရင်လည်းအရင်ဆုံးလက်ဆေးလိုက်အောင်ဒါမျိုးလေးအချင်းချင်းသတိပေးတဲ့ဟာလေမိသားစုအတွင်းမှာလည်းအရန်သုံးဝင်ပါတယ
်ယောဂပျောက်ကင်းလို့ဆေးရုံစင်ဝင်ရသူကတော့900ကျော်ရှိပါတယ်ယောဂပျောက်ကင်းသွားသူတွေအပါအဝင်သတ်မှတ်နေရာတွေမှာအသွာလာကန်သက်ခံရသူတွေရပြည့်လို့ပြန်လာကြတဲ့အခါပြည်သူလူထုအနေနဲ့စိုးရိမ်ကြောက်လန့်မှုမရှိဘဲသူတို့ပေါ်လက်ခံချိုးဆိုကြဖို့ဘ ਹੁ ကူးစက်ယောဂတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားမှုဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။တချို့တွေကကွာရန်တီးနှစ်ပတ်ပြည့်ပြီးတော့သူတို့ပြန်ထွက်လာတယ်။ဆေးရုံဆင်းတယ်။အဲ့လိုဆင်းလာတဲ့အခါမှာသူတို့ကိုပုံမှန်ဘဝတွေကိုရောက်ရှိဖို့အတွက်ကသက်ဆိုင်ရာနော်ပြည်သူလူထုပတ်ဝန်းကျင်အိမ်နီးနားချင်းနော်ရက်ွက်ကျေးရွာအုပ်စုဒါတွေကချီချီဖြူဖြူနဲ့သူတို့ကိုမြစ်တာအပြေးနဲ့နွေ့နွေ့ထွေးထွေးကြိုဆိုရမှာဖြစ်ပါတယ်ဒီနေရာမှာနွေ့နွေ့ထွေးထွေးကြိုဆိုရဲဆိုတာခလဲတကင်းဝန်းစီပုံပေါင်းနဲ့ကြိုဆိုဖို့ဆိုလိုတာတော့မဟုတ်ပါဘူးသို့တော့တချို့တွေကိုယ့်ရဲ့နော်အိမ်ကိုပြန်လာတယ်ကိုငားနေတယ်ဒီပြန်လာဆိုသူ့အိမ်ဆက်မငားတာတို့နော်နောက်တစ်ခုကရက်ွက်ကလက်မခံတာတို့သက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်နေရာနေပြီးတော့ဒီလိုရက်ွက်ထဲမှာအိမ်မငားဖို့အတွက်ပရက်ရှာပေးတာတို့နော်ဒါမျိုးတွေလည်းရှိလာတယ်ဆိုတာဒါဟာလုံးဝမဖြစ်တဲ့ကိစ္စဖြစ်ပါတယ်သူတို့တွေဟာဆိုလို့ရှိရင်အိမ်မှာတပတ်ကိုစိတ်ချအောင်ဆက်နေခိုင်းတာဖြစ်ပါတယ်သူတို့တွေကနေပြီးသူများကိုယောဂမကုဆက်စေနိုင်တော့ပါဘူး
နိုင်ငံတကာကျန်းမာရေးအဖွဲ့ချုပ် IFRC ရဲ့မကြာသေးခင်တုန်းကစစ်တမ်းတစ်ခုမှာတော့မြန်မာနိုင်ငံအပါအဝင်အာရှဒေသနိုင်ငံတွေမှာကိုဗစ်ရောဂါဖြစ်ပွားမှုအတွက်နိုင်ငံခြားသားတွေပြည်တော်ပြန်တွေနဲ့စီကံလိုက်နာသူတွေကိုအပြစ်ဖို့တဲ့သူအများစုဖြစ်တာတွေ့ရပြီးကာယရောဂါကူးစက်မှုကိုစိုးရိမ်ရာကခွဲခြားဆက်ဆံမှုတွေကြုံရနိုင်တဲ့အနေရရှိနေကြောင်းလည်းဖော်ပြထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။